2020ရွေးကောက်ပွဲတွေဒီလုံးအတိုင်းအတာနဲ့အခြေခံမြေပြင်လူဦးရေစရင်ကောက်ယူနေပြီးဆိုပေမဲ့လည်းဒီငြိမ်မှုတွေမရှိတဲ့ရခိုင်မြောက်ပိုင်းမှာရွေးကောက်ပွဲလုပ်နိုင်မှာမလားဆိုတာအများကစိတ်ဝင်စားနေကြပါတယ်။နိုင်ငံရေးလေလာသူတွေကတော့အဲ့ဒီဒေသအတွင်းရွေးကောက်ပွဲတွေလုပ်နိုင်ဖို့ဆိုတာအေးအေးရခိုင်လက်နက်ကိုင်အဖွဲ့နဲ့မြန်မာစစ်တပ်ကြာညီနိုင်မှုတွေပေါ်မှာအဓိကတည်နေတယ်လို့သုံးသပ်ကြပါတယ်။ VOA သတင်းတော်ကုဇော်တက်ကမေးမြန်းပြီးတော့သတင်းပေးပို့ထားပါတယ်ခင်ဗျာ။
လာမယ့်နှစ်ကုန်ပိုင်းမှာကျင်းပမယ်အထွေထွေရွေးကောက်ပွဲကိုတိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မြို့နယ်တချို့မှာမကျင်းပနိုင်ဘူးလို့အများစုကယူဆနေပေမယ့်ဒါကမြေပြင်လူရည်စင်ရင်ကောက်ယူနေရတွေလွတ်သွားပြီးမှပဲအတိပြုနိုင်လိမ့်မယ်လို့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်။အထွေထွေအုပ်ချုပ်ရေးဦးစီးဌာနကအခြေခံလူရည်စင်ရင်ကောက်ယူတာတွေကိုတပြီလုံးမှလုပ်နေပြီးအဲ့ဒီစင်ရင်ကိုလုံဝင်မှုကြီးကြပ်ရေးကိုပို့ပြီးတိုက်ဆိုင်ဆွေးဆေးပြီးမှရွေးကောက်ပွဲကော်မရှင်ကမဲစင်ရင်ကိုပြုစုမှာပါ။လက်တလုံးမှာတော့မြေပြင်စိရင်ကောက်ရွေးအခြေအနေမှာပဲရှိနေပြီးရခိုင်ပြည်နယ်ဘယ်အပိုင်းမှာရွေးကောက်ပွဲလုပ်မလဲဆိုတာနဲ့ပတ်သက်ပြီးကြိုပြီးမပြောနိုင်သေးကြောင်းပြည်အောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလှပိန်ကဖျော်ရွှင်ကိုပြောပါတယ
်။ဒီလိုတော့မှကျွန်တော်တို့အစီအစဉ်တက်ရတော့ပြီးမှသူ့ဒေသအခြေအနေလိုက်စစ်အင်ဂျင်နီယာလာမှာကိုမြေပြင်စိရင်ကလည်းလောက်ရှိနေပါပြီ။ဒီမြေပြင်လည်းကအဆက်လက်တွေနဲ့ကိုက်နေပါပြီ။ဆိုမှကျွန်တော်လုပ်မလား။အဲ့မှာကျွန်တော်လုပ်ဖို့အခြေအနေပြီးလား။အလုပ်ပြီးဒီဆိုမှကျွန်တော်ကတ်မှလည်းအောင်ကျွန်တော်ဆက်ဆက်ရှင်ချင်းနေဒီလိုရင်းကြည့်ကြအောင်ပါဆယ်နေဒီမှာကျင်းပမယ်ဆိုတာအဲ့ဒီထက်လက်ချင်းမဆုံးချင်းကျွန်တော်ဘာမှလုပ်လို့မရဘူးပြောလို့လည်းမရဘူးအဲ့လိုလည်းမရဘူး
တမတော်နေရခိုင်လက်နက်ကိုင်အေးအေးတိုက်ပွဲတွေကြောင့်ရခိုင်မြောက်ပိုင်းရွနယ်တချို့ကဒေသခံ9000ယောက်ဟာနေရာဆွတ်ခွာနေရပြီးအဲ့ဒီနေရာတွေမှာရွေးကောက်ပွဲလုပ်ဖို့ဆိုတာမသိကြနိုင်သေးကြောင်းရခိုင်နိုင်ငံရေးဖွဲ့ပြီးတချို့ကပြောပါတယ်လက်ကျန်အချိန်ကာလမှာညီညာရေးကိုလုံးနိုင်မယ်ဆိုရင်တော့အချိန်ကြီးကပြောင်းလဲသွားနိုင်တယ်လို့ရခိုင်ပြည်နယ်ရသိတောင်မဲဆန္ဒနဲ့ပြည်သူ့စစ်တော်ကိုယ်စားလှယ်ဒေါခင်စောဝေကဖီယိုရီကိုပြောပါတယ
်ဆိုတော့ဒီကြားထိမှလည်းဒီတိုက်ပွဲတွေကဘယ်လောက်ထိအနာလာရှိနေဆိုတာကိုတော့ဘယ်သူမှမပြောနိုင်ပါဘူးဒါပေမဲ့တစ်ဖက်ကလည်းညီချင်းရေးခေါ်ယူမှုတွေရှိနေတယ်ဒီညီချင်းရေးတွေကိုဒါကနှုတ်ဖက်ကညီချင်းဟိုတာလုံနိုင်ခဲ့တဲ့ဆိုရင်တော့ဒီရွေးကောက်ပွဲကတော့ပြောစရာမရှိပါဘူးအဲ့ဒီခိုင်ပြည်နယ်ဒီမြောက်ပိုင်းဖက်မှာပေါ့နော်ဒီတိုက်ပွဲဖြစ်နေတဲ့နေရာတွေမှာတော့ပေါ်တော့ရွေးကောက်ပွဲဖြစ်ဖို့မဖြစ်ဘူးဆိုတာတော့အတိအတူပြောလို့မရသေးဘူးဆိုတဲ့အကြောင်းကိုပြောချင်ပါတယ်
။ရခိုင်မှာစစ်ဆောင်စစ်တပ်60ကျော်လာပြီးအများစုကနေရက်ကိုမပြောင်းနိုင်သေးပါဘူး။ထပ်ပြီးတိုးလာမယ်ဆိုရင်ရွေးကောက်ပွဲကခက်ခဲလိမ့်မယ်လို့ရခိုင်ပြည်နယ်လုံးဆိုင်ရာကျောင်းသားနဲ့လူငယ်များအစည်းအရုံးဥက္ကဋ္ဌကိုစောထွန်းကမြင်ပါတယ်
။ဆိုတော့အကြောင်းတော့အရှိပရိပခာဒီဇိုင်းကဆက်သွားလို့ဆိုတော့ဒီရှိကောင်းအန်ဒီလစ်ဆက်နေဆက်ထပ်ပြီးတိုးလာမယ်လူကြီးတွေဆက်ထပ်တိုးဆိုတော့ဒီကမ်းဆော့ဖ်ဝဲအလရှင်ကရမ်းနေတဲ့ဘက်အင်းကနေပါပ
ြပြည်သူတွေရဲ့ပြောရေးဆိုခွင့်ကိုစားပြုရဲ့စွတ်တော်ကိုယ်စားလှယ်တွေကိုမရွေးကောင်းနိုင်ဘူးဆိုရင်ဒါဟာပြည်သူတွေအတွက်ဆုံးရှုံးမှုဖြစ်တယ်လို့တိုက်ပွဲတွေကအဖြစ်မဟုတ်ပဲလက်ကျန်ကာလမှာညီညာရေးအတွက်နီလာတစ်ခုရှာသင့်ပြီလို့ရခိုင်မျိုးသားပါတီနိုင်ငံရေးမူဝါဒဥဆောင်ကော်မတီရဲ့ပြောရေးဆိုခွင့်ရှိသူဦးထွန်းအောင်ကျော်ကပြောပါတယ
်ကျွန်တော်တို့ကနီလာတစ်ခုကိုပြောပြီးပြန်ဆုံးဖို့လိုပါတယ်ခင်ဗျာအပြည့်နဲ့ရှင်းနေပါလေကျွန်တော်တို့လုံးလိုက်ရတာ1980ရှိပါဘူးအဲ့ဥပဒေအပြုတ်တိုက်ပြီးတော့တိုက်နေကြတော့ပြေပုံးလည်းများပြီဒီမိကဘလို့မှတ်သုံးကြလို့မရတော့တဲ့ဒီပါကျွန်တော်တိုက်ပြီးရဲ့အယုတ်ချိုးတဲ့ဒီပြင်းစစ်ကိုရက်စဲဖို့ဆိုတဲ့စိတ်ကောစီကတာကိုချိရင်တော့အများဆုံးကြီးတဲ့ကိုမဖြစ်မနေရမှာပါခင်ဗျာ
ဇူလိုင်24ရက်မနေ့ကရခိုင်ပြည်နယ်ရွေးကောက်ပွဲကော်မရှင်နဲ့ရခိုင်နိုင်ငံရေးအဖွဲ့တွေတွေ့ကြပြီးရွေးကောက်ပွဲနဲ့ပတ်သက်လို့ဆွေးနွေးကြပါတယ်ရွေးကောက်ပွဲကော်မရှင်ကမှတ်ပုံတင်ထားတဲ့ပါတီစုစုပေါင်းက118ပါတီရှိခဲ့ပြီးအဲ့ဒီထဲက25ပါတီကအချင်းချင်းပူးပေါင်းတာတတ်မှတ်မဲဆန္ဒနဲ့အရေးအတွက်မရှိရာကိုယ့်ဖာသာဖြတ်သိမ်းတာရှိခဲ့လို့တရားဝင်ပါတီအနေနဲ့62ပါတီရှိပါတယ်ပြည်နယ်လွှတ်တော်မှာရခိုင်မျိုးသားပါတီ AMP ကမဲအများဆုံးနဲ့လွှတ်တော်ကိုစွမ်းမှုထားတာလည်းဖြစ်ပါတယ်